ပါရှင်အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ RFA ပေးစာခဏကနေနှုတ်ခွန်းဆက်သလိုက်ပါတယ်ကျမဇာနီထုံမ
ကျွန်တော်အတန့်စင်ဦးပါပထမဆုံးဖတ်ပြမယ့်စာကတော့မကွေးတိုင်းနမောက်မျိုးကကိုခင်မောင်ချင်းက RFA ပေးစာခဏကိုဆက်သွယ်ပြောကြားလာတာပါသူကတရုတ်မှာလှုပ်လှုပ်ဖို့သွားခဲ့ပါတယ်မသွားခင်ကပွဲစားပြောတာကစက်ရုံမှာလှုပ်လှုပ်ရမယ်ဆိုပြီးခေါ်တာပါတကယ်တမ်းကျတော့ယူကလစ်တောမှာလှုပ်လှုပ်ရတာပါဒါကြောင့်မလှုပ်ချင်လို့ပြန်လာရင်ရဲအဖမ်းခံခဲ့ရပါတယ်တရုတ်နိုင်ငံယူနန်ပြည်နယ်ကအချို့တခုမှာထောင်ခုနလာကြားခဲ့ပါတယ်ဗီဇာမဲ့မှုပါတဲ့အဲ့ဒီထောင်မှာလဲကျွန်တော်လိုမြန်မာနိုင်ငံသား900ကျော်ရှိပါတယ်အမျိုးသမီး300လောက်နဲ့အမျိုးသား200လောက်ရှိပါတယ်အမျိုးသမီးတွေဆိုရင်ထောင်ထဲမှာတန်ရှင်းရေးတွေလုပ်ခိုင်းအဝတ်တွေလျှော့ခိုင်းပါတယ်ဒုက္ခတွေရောက်ကြလို့မြန်မာတန်ယုံကိုဆက်သွယ်ပေးမယ်လဲမရပါဘူးဒါကြောင့်ပွဲစားတွေပြောတိုင်းမယုံပါနဲ့ချင်းရွှေဟော်မှာလဲပွဲစားတွေလိန်လို့ဒုက္ခရောက်နေတဲ့မြန်မာတွေအများကြီးပါဆိုပြီးဆက်သွယ်ပေးပို့လာတာပါခင်ဗျာ
နောက်ထပ်ဖတ်ပြမယ့်စာကလည်းတရုတ်နိုင်ငံမှာသူ့အမျိုးသမီးအလုသွားလုပ်တာဒုက္ခရောက်နေလို့ပြန်လာခြင်းပေမဲ့ခက်ခဲနေတဲ့အကြောင်းမကွေးတိုင်းကကိုထေးဝင်းကဖုံးဆက်ပြောလာတာပါမကွေးတိုင်းဒေသကြီးအောင်လန်မြို့တရက်ချင်းကြွေရကပါတဲ့ကျွန်တော်အမျိုးသမီးနဲ့ဆွေမျိုးတွေအပါအဝင်အလုသမား21ယောက်ဟာပွဲစားအလင်ခံရပြီးတရုတ်နိုင်ငံစန်တုံးမြို့ကအအေးကန်းပေလဲစာဆက်ယုံကိုရောက်နေပါတယ်မှတ်ပုံတင်တွေကိုအလုရှင်ကတင်ထားတယ်လောက်ခလဲတစ်နှစ်ပြည့်မှာပြေးမယ်လို့ပြောပြီးမပေးလို့ပြန်စရာလမ်းစိတ်လဲသူတို့မှမရှိပါဘူးပြီးတော့စေယုံတွေကနေအတင်းပြန်လာရင်လဲလမ်းမှာရဲအဖမ်းခံရပြီးထောင်ကြမှာကိုကြောက်လို့ပြန်လာနိုင်ဖို့အကူအညီတွေလိုက်တောင်းနေကြတာပါတဲ့မကွေးတိုင်းလူကုန်ကူးမှုတားဆီးနေနေရဲတပ်ဖွဲ့နဲ့အလို့သမားရုံးတွေကိုအကူအညီတောင်းထားတာနှစ်လကြာပါပြီဘာမှလဲအကြောင်းမထူးသေးလို့ပါတဲ့ကျွန်တော်တို့လဲဘသူ့ကိုအားကိုရမှန်မသိလို့ကူညီပါအောင်ဆိုပြီးပြောလာတာပါရှင်
နောက်ထပ်စာတစ်စောင်ကတော့တနင်္သာရီတိုင်းဒေသကြီးဒဝဲမြို့ကမြေယာကိစ္စအခက်အခဲဖြစ်နေတာကိုပေးပို့လာတဲ့စာပါတတိုးအောင်ဆိုတဲ့အကောင့်ကပါဗျောတော်ဝညောင်ရန်တောင်ရက်ွက်မှာရှိတဲ့ဥပိုင်မှတ်86လင်းမြေကို1982ကနေအခုချိန်ထိအခွန်ပေးပြီးအမည်ပေါက်လေယာလုပ်ခွင့်ရထားတာပါအဲ့ဒီမြေကိုအငင်းပွားနေကြတာပါဒါကိုရက်ွက်မြို့နယ်ခရိုင်လေစီအစင်းစင်းကအကတိလိုက်စားပြီးဥရီမဲ့အပိုင်ပိုင်ခွဲဝေပေးနေပါတယ်မြများလက်ထိုးနိုင်ရင်လင်းမြေမြများရမယ့်ပုံစံဖြစ်နေပါတယ်ကျွန်တော်စာရေးသားပေးပို့တဲ့အရွယ်ချက်ကတော့တနင်္သာရီတိုင်းဒေသကြီးလေယာမြေစီမံခန့်ခွဲမှုအဖွဲ့ကအ мян ဆုံးကွင်းစစ်စစ်ဆေးပါဥပဒေနဲ့အညီအမှန်တကယ်ပိုင်ဆိုင်တဲ့သူကိုသာလုပ်ပိုင်ခွင့်ပေးပြီးလိန်လေလျှောက်ထားသူကိုဥပဒေတိုင်အရေးယူပေးပါရိုတီလေးသားစွာဖြင့်တနင်္သာရီတိုင်းဒေသကြီးလေယာမြေစီမံခန့်ခွဲမှုနှင့်အဖွဲ့နဲ့တကွသက်ဆိုင်ရာဌာနဆိုင်ရာများနိုင်ငံတော်သမ္မတနိုင်ငံတော်တမန်ကန်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အထိတည်မြင်စေရန်အောက်ခြေဝန်ထမ်းတွေရဲ့မတမာမှုတွေကိုတနားခံတင်ပြလိုက်ပါတယ်ခင်ဗျာဆိုပြီးပြေပို့လာတာပါခင်ဗျာ
မိမိမျိုးနဲ့ကျေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေ barmi@rfa.org email ကတဆင့်ဖြစ်စေပြောကြားပေးပို့နိုင်ပါတယ
်ဒီစာကတော့တင်းတင်းသိမ့်သန်ဆိုတဲ့အကောင့်ကနေပေးပို့လာတာပါကျွန်တော်ကဘကိုးတိုင်းဒေသကြီးဖြူမြို့နယ်ကျုံကုန်းကျေးရွာကညွန်ကွင်းမူလာတန်းအကြောင်းကအငိမ့်စားကျောင်းဥဆရာကြီးဦးသိမ့်ဝင်းဖြစ်ပါတယ်အမတ်တအခြေခံပညာဦးစီးဌာနရဲ့2014ခုဧပြီ9ရက်နေ့ထုတ်ပြန်ချက်အရကျွန်တော်ဟာပညာရှင်အဆင့်3လစာနှုံတိုးမြင့်ခန်းစာခွင့်ရခဲ့ပါတယ်2015မေ6ရက်ပင်စင်မယူခင်နောက်ဆုံးထုတ်လစာမှာကျက်38,000ဖြစ်ပေမဲ့မူအုပ်လစာ38,500နဲ့ပင်စင်လစာမှားယွင်းပြီးတွက်ချက်ပေးခဲ့တာကြောင့်လုတ်သက်စုချင်းငွေ9000လောက်ယွန်နေခဲ့တဲ့အပြင်ပင်စင်လစာငွေမှာလည်းတလကို1950ကျပ်ယွန်နေနေနာခဲ့ပါတယ်2019ပင်စင်လစာတိုးတော့လဲတလကို3100ကျပ်ယွန်နေနေပြန်တယ်အခုလိုပင်စင်လစာနဲ့လုတ်သက်စုချင်းယွန်နေနေနာနေတာ၄နှစ်ကြာနေတာကြောင့်အမှန်တရားဖြစ်အောင်အရေးယူပြုပြင်ဆောင်ရွက်ပေးဖို့ပညာရေးဝန်ကြီးနဲ့သမရာစီကို RFA ကနေတဆင့်တင်ပြလိုက်ရပါတယ်ခင်ဗျာဆိုပြီးပေးပို့လာတာပါရှင်
။ခိုင်ဖုံးမြအကောင့်ကနေ RFA ပေးတာကဏ္ဍကိုပေးပို့လာတဲ့စာကိုဖတ်ပြပေးပါမယ်။မင်္ဂလာပါ RFA ကျွန်တော်က RFA ပရိသတ်တယောက်ပါ။ကျွန်တော်ကရခိုင်ပြည်နယ်ကြောက်တော်မြို့နယ်ပြိုင်းတိုင်းကြည်ပါကပါ။ကျွန်တော်ရွာမှာဖုန်းလိုင်းမမိလို့အိမ်နဲ့ဆက်သွယ်ပြတ်တောက်နေပါတယ်။တိုက်ပွဲတွေလည်းဖြစ်နေတယ်လို့ကြားပါတယ်။ကျွန်တော်ကမလေးရှားနိုင်ငံ GO မြို့မှာလှုပ်လှုပ်နေတာပါ။အိုမင်းမစွန်းဖြစ်နေတဲ့အမေအဖေနဲ့ဆက်သွယ်ရချင်လို့ပါ။ရွာကတာဝါတိုင်းလည်းပြတ်နေလို့ပါ။ကျေးဇူးပြုပြီးကူညီစီခြင်းပါတယ်ခင်ဗျာဆိုပြီးပေးပို့လာတာပါခင်ဗျာ
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်က39 942 3864ဖြစ်ပါတယ်ရှင်
RFA message box ကိုပို့ပို့လာတဲ့နောက်ထပ်စာတစ်စောင်ကိုဖတ်ပြပေးပါမယ်။ RFA 1တို့သားများမင်္ဂလာပါ။ကျွန်တော်ကတော့ RFA ကိုနေ့တိုင်းနားဆင်နေတဲ့ RFA ပရိသတ်တယောက်ပါခင်ဗျာ။ကျွန်တော်အခုထိုင်းနိုင်ငံမှာအလုပ်လုပ်နေပါတယ်တဲ့။ကျွန်တော်တို့ရွာကရွာသူရွာသားတွေအခက်တွေ့နေတာကို RFA ကနေတဆင့်အထက်လူကြီးများသိအောင်ပြောပြပေးစီကြပါတယ်တဲ့။တနင်္သာရီတိုင်းဒေသကြီးတရချောင်းမြို့နယ်ရငဲကြီးရွာမှာတိုက်နယ်စစ်ရုံကြီးရှိပါတယ်။ရွာကလူတွေကြမ်းမာရင်မကောင်းလို့စစ်ရုံတင်တာကိုစစ်ရုံကစစ်မကူပဲတပွဲမျိုးကစစ်ရုံကြီးကိုပဲပြောင်းမှုစာရေးပေးနေပါတယ်။နိုင်ရေးကူညီမှုအသင်းတွေကပဲစစ်ရုံလွှဲစာယူပြီးတပွဲမျိုးကစစ်ရုံကြီးကိုပို့ပေးနေရတယ်။အဲ့ဒီစစ်ရုံမှာစစ်ကူသားမှုကောင်းတဲ့ဆရာမတွေလိုအပ်နေပါတယ်။ဒီအကြောင်းကို RFA ကနေတဆင့်နိုင်ငံတော်အစိုးရတွေကိုသိစေချင်ပါတယ် RFA ဝိုင်းတော်သားများကြမ်းမာကြပါစေဆိုပြီးကိုA1ဆိုတဲ့အကောင့်ကနေပေးပို့လာတာပါရှင်ဒီတစ်ပတ်အတွက် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်တစ်ပတ်တွင်မှလည်းပေးပို့လာတဲ့စာတွေကိုထပ်ပြီးဖော်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ် RFA ကိုကြည့်ရှုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်